အာနာတင်ထားတဲ့စစ်တပ်ကရန်ကုန်မြောက်ကလပါမှာဖမ်းမိသူ19ဦးကိုတေးရန်ပြစ်ဒဏ်ချမှတ်လိုက်တာအတွက် Human Rights Watch လူခွင့်ရေးအဖွဲ့ကြီးကအပြစ်ဒဏ်ရှုတ်ချလိုက်ပါတယ်။ February 1ရက်အာနာတင်ပြီးချိန်ကစပြီးတေးရန်ပြစ်ဒဏ်ချမှတ်စီရင်မှုကိုပထမဆုံးချိန်စစ်တပ်ပိုင်းသတင်းမီဒီယာတွေကနေကြေညာခဲ့တာဖြစ်ပါတယ်။သူတို့ဟာဓမြမှုနဲ့လူသက်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲခြင်းနဲ့စစ်ခုံရုံးကနေတေးရန်ပြစ်ဒဏ်ချမှတ်ခဲ့တာဖြစ်ပြီးသူတို့ထဲက18ဦးကိုတော့မြက်ွယ်မှာစီရင်ချက်ချခဲ့တာပါသူတို့ဟာစစ်တပ်အာဏာပိုင်တွေကအစိုးရချုပ်ရေးဥပဒေချဉ်းညာထားတဲ့ရန်ကုန်မြို့နယ်6ခုထဲကတစ်ခုဖြစ်တဲ့မြောက်ကလပမြို့နယ်ထဲမှာအဖမ်းခံရသူတွေဖြစ်ပါတယ်မြန်မာနိုင်ငံရဲ့ပြည်မှုဆိုင်ရာဥပဒေအရတေးရန်ပြစ်ဒဏ်စီရင်ခွင့်ရှိပေမဲ့နှစ်ပေါင်း30ကျော်မကျင့်သုံးဘဲထားရကနေအခုပြန်သုံးဖို့လှုပ်လာတာကြောင့်အာဏာသိမ်းထားတဲ့စစ်တပ်ဟာဟိုးရင်တေးရန်စီရင်တဲ့ခေတ်ကိုပြန်သွားဖို့ပြင်ဆင်နေတာဖြစ်ပြီးအခုလိုစစ်ခုံရုံးမှာတရားစီရင်တာကြောင့်အယူခံဝင်ခွင့်မရှိတယ်လို့လက်လက်ပြီးမျှတာတဲ့တရားစီရင်မှုအတွက်အာမခံနိုင်မှာမဟုတ်ကြောင်း Human Rights Watch အဖွဲ့ရဲ့အာရှဒေသဆိုင်ရာဒုတိယအကြီးအကဲ Phil Robertson ကပြောပါတယ်စစ်တပ်ကအင်အားသုံးအကြမ်းဖက်နေတာဟာလူမှုလမ်းမပေါ်ထွက်ဆန္ဒမပြတ်အောင်နဲ့အနုနည်းနဲ့အာဏာဖိစန်းနေတဲ့စီရင်လှုပ်ရှားမှုတွေကိုဖြိုခွဲဖို့အဓိကလုပ်နေတာဖြစ်ကြောင်းလည်းပြောပါတယ်နော်ဝေနိုင်ငံခြားရေးဝန်ကြီးအိုင်းနီအီရီကန်ဆိုနီဒီဟာလည်းမြန်မာစစ်တပ်အနေနဲ့အခုလိုတေးတန်းစင်ချက်မချဖို့အတွက်စနေနေ့မှာပဲအပြင်းထန်တိုက်တွန်းလိုက်ပြီးဒါကလက်ခံနိုင်စရာမရှိတယ်လို့အခုဖြစ်ပေါ်နေတဲ့မြန်မာနိုင်ငံအခြေအနေတွေနဲ့ပတ်သက်ပြီးအထူးစိုးရိမ်ကြောင်းပြောပါရယ်တချိန်တည်းမှာပဲမြန်မာနိုင်ငံတွင်အကြမ်းဖက်နေမှုတွေရပ်ဖို့နဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Strachner Bagner ကိုနိုင်ငံတွင်လာရောက်ခွင့်ပေးဖို့ပါတောင်းဆိုလိုက်ပါရယ်